မြန်မာနိုင်ငံမှာအမျိုးသားတွေပြည်ပထွက်ပြီးတော့အလုပ်လုပ်ခိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုပ်သမားရေးဌာနကပိတ်လိုက်တာကတော့ယာယီပဲဖြစ်ပြီးတော့လက်တလုံးမှာပြည်ပကအလုပ်ခေါ်စားတွေကိုလက်မခံသေးပဲခေတ္တရန်နာလိုက်တာသာဖြစ်ပြီးတော့လက်ခံထားတဲ့အလုပ်ခေါ်စားတွေအတွက်တော့ဆက်ပြီးဆေးလွတ်သွားမယ်လို့ပြောပါတယ်အကြောင်းဆုံးကိုဇော်ဝင်းလိုင်းပြောပြပေးပါမယ်
အမျိုးသားတွေပြည်ပထွက်ခွာခွင့်ကိစ္စရပ်တွေကိုအချိန်ယူစစ်ဆေးဖို့နဲ့တခြားအခြေအနေတွေရဆိုင်းငံ့ထားတာဖြစ်တယ်လို့မြန်မာအလုပ်သမားရေးဌာနကပြောဆိုထားပါတယ်အခုလိုအမျိုးသားတွေအတွက်ပြည်ပအလုပ်ခေါ်စားတွေကိုလက်မခံသေးတာကယာယီတာဖြစ်ပြီးလက်ခံပြီးတဲ့ခေါ်စားတွေအတွက်တော့လုံသားစစ်လွတ်နေအောင်မယ်လို့ပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့အထွေထွေတွင်ရမှုဦးမြတ်သူက VOA ကိုပြောပါတယ
်ဒီမန်လက်တာတင်ပြရသူတွေကပေါ့နော်အဲ့ဒါလေးရယူသားလို့အဆင်ပြေတယ်ဒီမန်လက်တာမတင်ရသေးတဲ့လူတွေကကြာတော့နော်တကယ်လို့တော့မမရတော့တော့နော်လောကတရားကြီးသိတဲ့တော့တခြားတောင်းရရှိပါပါဘုနော်နှစ်နိုင်ငံနဲ့ဆက်ဆက်ပြီးလို့မရဖြစ်တဲ့ဆိုချက်ချင်းအဲ့လိုမျိုးဟိုမတက်ပြန်တာရောက်အောင်မသွားနိုင်လို့ပြောလို့မရဘူးဒါပေမဲ့ဓမ္မအစ်စ်တင်တဲ့ဟာကိုလက်မခံဘူးအခုမှစတင်တယ်ဆိုရင်တော့ဇာတိဓမ္မလက်မခံတော့ဖြစ်နေတယ်
ဒါပေမဲ့အမျိုးသားတွေကိုပြပထွက်ခွင့်ကန့်တတ်လိုက်တဲ့ဌာနဆိုင်ရာရဲ့တရားဝင်အမိန့်ညွှန်ကြားချက်ကိုတော့မရရှိကြောင်းပြပအလုပ်ကံအေဂျင်စီတချို့ကပြောပါတယ်လောလောဆယ်မှာထိုင်းမလေးရှားစင်ကာပူဂျပန်တို့အတွက်အလုပ်ခေါ်စားအသစ်တွေကိုလက်မခံသေးတာဖြစ်ပါတယ်ကိုရီးယားလုပ်ငန်းကျွမ်းကျင်ဆောင်မွေးပွဲ EPS နဲ့အစိုးရချင်းစာချုပ်စနစ်နဲ့တွားမဲ့အမျိုးသားတွေကတော့ဒီရနာမှုမှာမပါဝင်ဘူးလို့ကိုရီးယားဘာသာစကားသင်တန်းကျောင်းတချို့ကပြောပါတယ်ကိုရီးယားဆိုရဟာ EPS စနစ်နဲ့မြန်မာလုပ်သား1000လောက်ကိုအခုနှစ်ထဲမှာခေါ်ယူသွားမှာဖြစ်ပါတယ်ခင်ဗျာ